မန္တလေးမြို့မှာပြီးခဲ့တဲ့နှစ်တည်းဆန္ဒပြလှုပ်ရှားမှုအတွင်းသတင်းယူခဲ့တဲ့ BBC မြန်မာပိုင်းသတင်းတောက်တူဦးကိုအခုနောက်ဆုံးတရားရုံးကထောင်ဒဏ်3လစီရင်ချက်ချလိုက်ပါတယ်။မန္တလေးမြို့ကចောင်းသားတပိတ်အတွင်းရဲနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်နေခြင်းမှာရှိနေခဲ့တဲ့သတင်းတောက်ကိုနေမျိုးလင်းကိုဝတ္တရားနှောက်ယှက်မှုနဲ့အပြစ်ပေးခဲ့တာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်။
ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ဖြစ်ရပ်ပေါ်မှာပြီးခဲ့တဲ့နှစ်မတ်လ29ရက်နေ့တုန်းကကျောင်းသားကျောင်းသူတွေကမန္တလေးမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြမှုမှာရဲတပ်ဖွဲ့ဝင်တဦးကကျောင်းသားနှစ်ဦးစီးလာတဲ့ဆံကယ်တစီကိုဆွဲလဲခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေကြားယုံရင်ဆန့်ခတ်ဖြစ်ပွားခဲ့ပါတယ်။အခုလိုယုံရင်ဆန့်ခတ်ဖြစ်ပွားမှုမှာ BBC မြန်မာပိုင်းသတင်းတောက်ကိုနေမျိုးလင်းကရဲတပ်ဖွဲ့ဝင်တဦးကိုကိုတိလက်ရောက်ကျူးလွန်ခဲ့တယ်ဆိုပြီးဝတ္တရားနှောက်ယှက်မှုပုံမှန်332နဲ့တရားစွဲဆိုခဲ့တာပါ။ချမ်းမြေ့တာစီတရားရုံးမှာတရားရုံးချိန်30ကျင်းနဲ့ယုံချိန်1နှစ်ကျော်စစ်ဆေးပြီးတဲ့နောက်မှာတော့ဒီကနေ့မှာသတင်းတောက်ကိုနေမျိုးလင်းကိုအလုံးနဲ့ထောင်တန်း3လချမှတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကိုနေမျိုးလင်းကတော့တရားစီရင်ရေးမန်တန်အပေါ်အခုလိုဝေဖန်လိုက်ပါတယ
်။ဒါပထမဆုံးဒါအပြည့်ကျူးလွန်တာပြည်သူရဲကိုယ်တိုင်အပြည့်ကျူးလွန်တာပါဗျ။နော်သူတို့ဒီရဲတာဝန်ထမ်းဆောင်တယ်လို့တော့ပြောတယ်ဒီသူဟိုရဲချင်းဝေးရသူတို့ဘယ်နေရာမှာမဆိုသူတို့တာဝန်ထမ်းဆောင်ဝင်ရှိတာတော့မှန်တယ်ဒါပေမဲ့ဒီចောင်းသားဆန္ဒပြတာကိုဥပဒေနဲ့ဥပဒေမဲ့ပေါ့နော်သူဒီဆိုင်ကယ်ကိုဆွဲလဲလိုက်တာကအများလဲအမြင်ပါဒီဟာကိုကြတော့မျက်ခွက်ပြုတ်ပြီးတော့ကျွန်တော်တို့ခုလိုဒီ3နှစ်နဲ့ဆွဲတာလုံးဝဆွဲပြီးတော့ခုလိုထောင်ထဲ3လချတာလုံးဝမတရားပါဘူးဗျာတရားစီရင်ရေးအပေါ်မှာဖွဲ့စည်းတစ်ခုခုကနေပြီးတော့ဖိအားပေးနေတာရှိနေပါသေးတယ်။တရားနာတာမှုမရှိသေးပါဘူး
။ရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးမှုကြောင့်လေးသွားခဲ့တဲ့ဆံကယ်ကိုကူညီထောက်မှတ်ပေးနေတဲ့ရဲအရာရှိတအူကိုဆံကယ်တွန်းလှန်ခဲ့တယ်ဆိုပြီးချင်းများခဲ့တာဖြစ်တယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ရုံးကပြောပါရယ်။ဒီဖြစ်စဉ်အပေါ်မှာဒုတချက်ဗမော်ဒဏ်ရာရခဲ့တာကြောင့်ချမ်းမြေ့တားဆီးရဲတပ်ဖွဲ့ရုံးကတရားလိုလုပ်ပြီးအမှုဆွဲဆိုခဲ့တာပါ။ကိုနေမျိုးလင်းရဲ့ရှင်းနေဖြစ်ဆောင်ရွက်ခဲ့တဲ့တရားလွတ်တော်ရှင်းနေဦးသိန်းတန်းဦးကတော့ဒီပြစ်ဒဏ်အပေါ်အခုလိုသုံးသပ်ပါတယ
်ကျွန်တော်တော့ပြင်းထန်တယ်လို့ယူဆတယ်ဗျာရင်းနှုံးကဒီပြင်းပြင်းထန်ထန်ချခဲ့တာကျွန်တော်ဘာမှမဟောပါဘူးအခုကတော့ကျွန်တော်တို့ကစနစ်စစ်ဖြစ်လာပြီလေဆိုရတဲ့ကျွန်တော်တို့တိုင်းပြည်စစ်ကိုသွားကြမယ်ကျွန်တော်မျှော်လင့်ချက်အစ်စ်တွေရှိနေအချိန်မှာဒါကတော့နည်းနည်းပုံဝင်မကြစရာဖြစ်တာပေါ့ဗျာဟိုဒီဖြစ်တဲ့ဖြစ်ပျက်ကဟိုပြည်မှုဆရာဝန်တို့မှ3နှစ်ဆိုတာဒီလူဝန်ထမ်းကိုလက်ရောက်တာပေါ့နော်ဟိုတိကျိုက်စီတာဆိုတာမှန်ပါတယ်ဖြစ်စဉ်ကဒါပေမဲ့ဖြစ်သွားတဲ့ဖြစ်စဉ်ကဟိုရန်ညူရန်စားနဲ့ဖြစ်ကြတာမဟုတ်ဘူးကျောင်းသားတွေရှိတက်လာတဲ့အချိန်မှာရေရတာဝန်ရတာတယ်သူတို့ကဗီဒီယိုသမားတွေကမီဒီယာကမှတ်တမ်းတိုက်ရတယ်အဲ့အချိန်မှာစိုက်ကယ်လဲပြီးရုပ်သေဖြစ်သွားတဲ့အချိန်မှာရုပ်တီးရဲ့ဒေါသတွေဖြစ်သွားကြတာဗျာကိုနေမျိုးလေးနဲ့ထိုးခါရဲဆိုတော့သူတက်ကြပတ်မော်ပါစီကဲမသိဘူးရန်ညူရန်စားလည်းမရှိဘူးဖြစ်တာရေနဲ့ဖြစ်တာဆိုရေရဲ့ဗီဒီယိုလောက်ကိုဗျာနော်အဲ့တော့အဲ့ဆိုအဲ့ဒီသဘောတရားများပါလိသလားလို့ကျွန်တော်စဉ်းစားမိတယ်ဗျာ
ကိုနေမျိုးလင်းရဲ့ဒီပြစ်ဒဏ်အပေါ်ဇနီးဖြစ်သူမက်ဇာနီမန်ကတော့အယူခံဝင်တော့မယ်လို့ပြောပါရယ်ပြစ်ဒဏ်ချမှတ်ခံထားရတဲ့သတင်းတောက်ကိုနေမျိုးလင်းကတော့မြန်မာနိုင်ငံမှာသတင်းတောက်တွေအပေါ်အကာအကွယ်ပေးမဲ့အဖွဲ့အစည်းတွေမရှိသေးဘူးလို့ထောက်ပြဝေဖန်ခဲ့ပါရယ်အလုံးနဲ့ထောင်ဒဏ်3လချမှတ်ခံထားရတဲ့ကိုနေမျိုးလင်းကိုတော့မန္တလေးမြို့ဦးဘုထောင်ကိုပို့ဆောင်လိုက်ပြီးဖြစ်ပါရယ်ခင်ဗျာ